မြန်မာနိုင်ငံအနောက်မြောက်ဒေသရခိုင်ပြည်နယ်မှာပြီးခဲ့တဲ့လကပြည်ပခါတွေစတင်ဖြစ်ပွားခဲ့ပြီးဒုက္ခသည်သသိန်း 2,300 လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကဒီကနေ့ပြောပါရယ်မြန်မာနိုင်ငံမှာအခုလိုပြည်ပခါတွေဆက်ဖြစ်နေတာကြောင့်လုံခြုံရေးကိုထွက်ပြေးခိုလုံရင်းအရက်သားတွေတည်ဆုံနေတဲ့အပေါ် UNHCR အနေနဲ့အထူးဆိုရင်မိတယ်လို့ပြောခွင့်ရဒွန်နီယာအက်စလမ်ကဒီကနေ့ဂျနီဗာကသတင်းစာရှင်းလင်းပွဲအတွင်သတင်းတောက်တွေကိုပြောကြားခဲ့ပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာသူတွေရဲ့အနေအထားဟာဆိုးရွားနေတယ်လို့လဲဆိုပါရယ်ထွက်ပြေးလာသူအများစုဟာသူတို့နေအိမ်တွေကနေရပ်ပေါင်းတော်ကြာလမ်းလျှောက်ထွက်ပြေးလာကြပြီးတောတောင်ထူထဲတဲ့ဒေသတွေကိုဖြတ်လာကြရတာကြောင့်အာရုံချိနေပြီးကျန်းမာရေးဆိုးရွားနေတယ်လို့ဆာလောင်မိုးသိနေကြတယ်ဆိုပြီးဒုက္ခသည်တွေရဲ့အခြေအနေကိုဖော်ပြထားပါရယ်မြန်မာနိုင်ငံရခိုင်ပြည်နယ်မှာအခုလိုပြည်ပခါတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးမြန်မာဆိုးရွားပေါ်ဒေသတွေနိုင်ငံတချို့မှာလည်းဆန္ဒပြနေကြပါရယ်လာမယ့်တောက်ချာနေ့မှာအင်ဒိုနီးရှားနိုင်ငံဂျာဘာကျွန်းအလယ်ပိုင်းကဘိုရိုဗုဒ္ဓကျောင်းတော်မှာအစ္စလာမ်အဖွဲ့တွေကမြန်မာအစိုးရပေါ်ကန့်ကွက်ဆန္ဒပြပွဲကျင်းပမှာကိုတော့အင်ဒိုနီးရှားရဲတပ်ဖွဲ့ကတားမြစ်ထားတယ်လို့ဆိုရတယ်ခီးသွားတွေကြားရေပန်းစားတဲ့900ဇူနီကဗုဒ္ဓဘုရားကျောင်းတော်အနီးမှာမြန်မာနိုင်ငံကဘာသာရေးလူမျိုးရေးအရာဒီခွဲခြားဖိနှိပ်မှုတွေကိုရပ်ပစ်ဖို့တောင်းဆိုကြမှာဖြစ်တယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်ဘိုရိုဗုဒ္ဓကျောင်းတော်ဟာအင်ဒိုနီးရှားနိုင်ငံရဲ့အမွေအနှစ်သာမကပဲကမ္ဘာအမွေအနှစ်ဖြစ်တာကြောင့်အခုလိုဆန္ဒပြမှာကိုခွင့်မပြုတာဖြစ်တယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့အကြီးအကဲတီတိုကာနာဗီယန်ကသတင်းတော်တွေကိုပြောပါရယ်ရခိုင်ပြည်နယ်ရင်းကပြည်ပခါရီနဲ့ပတ်သက်ပြီးမလေးရှားနိုင်ငံဆိုင်ရာမြန်မာတမတ်ကိုလည်းမလေးရှားဘက်ကဒီကနေ့ဆင့်ခေါ်ခဲ့ပါရယ်မြန်မာအစိုးရအနေနဲ့ပြဿနာတွေကိုဖြေရှင်းဖို့လုံလုံလောက်လောက်မကန်တွေ့ခဲ့တာကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာအစ်စ်မှဆွေးနွေးပြောဆိုသင့်ပြီလို့မလေးရှားနိုင်ငံဂျာယုဝန်ကြီးအာနီဖာအာမန်ကကြေညာချက်ထုတ်ပြောပါရယ်တူရကီသမ္မတရီချစ်တေအာရဝန်ကလည်းရခိုင်ပြည်နယ်မှာလက်လောဖြစ်ပွားနေတဲ့အခြေအနေတွေပေါ်မွတ်စလင်ကဘာကအထူးဆိုရင်ကြောင့်ဒေါ်ဆန်းစုကြည်ကိုဒီကနေ့ပြောကြားခဲ့တယ်လို့သမ္မတရင်ရင်းနှီးတဲ့အတိုင်းဝန်ကိုကိုကပီရိုက်တာသတင်းမှာဖော်ပြထားပါရယ်ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတူရကီနိုင်ငံသားရေးဝန်ကြီးကိုဆက်လက်သွားမှာဖြစ်ကြောင်းလည်းသူကပြောပါရယ်နိုင်ငံသားရေးဝန်ကြီးမာဗလတ်ကာဗူဆိုဂလူဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဗုဒ္ဓဟူးနေ့မှာတွားရောက်မှာဖြစ်ပြီးကြာသပတေးနေ့မှာတော့သတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ကြောင်းလည်းဖော်ပြထားပါရယ်ခင်ဗျာ